Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington မြို့တော် View American တန်ကနေ2014ခုနှစ် March 14ရက်တောက်ကြနေမနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24 30နဲ့39တို့ကနေစတင်တင်နေပါခင်ဗျာ။ဒီမနက်အတွက်အစီအစဉ်မူကတော့ကျွန်တော်ရန်နေပါ
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိန်းနဲ့အတူညင်ညာပေးပါပါ။ပြောက်ဆုံးနေတဲ့မလေးရှားလေယာဉ်ဟာရေဒါဆက်ကွင်းကနေပျောက်ွယ်သွားပြီးတဲ့နောက်၄နာရီလောက်ကြာအောင်ဆက်ပြီးပြန်တန်းနေနိုင်တယ်လို့အမေရိကန်အရာရှိတူကပြောကြားလိုက်ပါတယ်။ယူကရိန်းရဲ့အနာဂတ်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေချိန်မတိုးနောက်မဆုတ်ဖြစ်နေတာကိုဖြေရှင်းနိုင်ဖို့အတွက်စ조사နေချိန်မှာပဲရုရှားကယူကရိန်းနယ်စပ်ဒေသနာမှာတပ်သားထောင်ပေါင်းများစွာကိုချထားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုရနိုင်
။ဟုတ်ကဲ့ပါ။သတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့ကုလသမဂ္ဂငြိမ်းချမ်းရေးတပ်မှပါဝင်ဖို့မြန်မာစစ်တပ်ကိုဖိတ်ခေါ်လိုက်တာနဲ့ပတ်သက်ပြီးတော့
We don't believe that in the current situation the UN could be confident if it was to deploy a Burmese UN peacekeeper.
လူခွေလီလာစောင့်ကြည့်အဖွဲ့ကကုလသမဂ္ဂဆိုင်ရာညွှန်ကြားမှုရဲ့တုံ့ပြန်ချက်ပါဒီအကြောင်းကိုမကြာခင်မှာနားဆင်ရမှာပါ။ဒါပြင်မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအကူအညီတွေထပ်တိုးပေးဖို့ဗြိတိန်လွှတ်တော်မတ်တီတောင်းဆိုလိုက်တဲ့အကြောင်းလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကြောင့်ဖြစ်လာတဲ့ပတ်ဝန်းကျင်ထိခိုက်မှုတွေသိနိုင်ဖို့ပညာရှင်တွေနဲ့ဒေသခံတွေတွေ့ဆုံခဲ့တဲ့အကြောင်းအပါအဝင်အင်ချမ်းမြေဝယ်ယူမှုအခွန်ပြင်ဆင်လိုက်တဲ့ခြေနေကဘလို့အကျိုးဆက်တွေရှိလာနိုင်မလဲဆိုတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီကြောင်းနေမပြောခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
။ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ဟာရေဒါဆက်ကွင်းကနေပျောက်ွယ်သွားခဲ့ပြီးတဲ့နောက်မှာ၄နာရီလောက်ကြာအောင်ဆက်ပြီးပြန်တန်းနေနိုင်တယ်လို့လေယာဉ်ပျောက်ရှာဖွေရေးမှပါဝင်တဲ့အမေရိကန်အရာရှိတူကပြောကြားလိုက်ပါတယ်။ဂျက်လေယာဉ်ဟာအချက်ပေးသံတွေပို့လွှတ်ခဲ့တာတွေ့ရပြီးဒါဟာကောင်းကင်ဂျိုရုနဲ့ဆက်သွယ်နိုင်ဖို့အတွက်စ조사ခဲ့တဲ့လက္ခဏာလို့လည်းပြောပါတယ်။ဒါအပြင်လေယာဉ်များဟာလေကြောင်းထိန်းချုပ်ရေးစခန်းနဲ့အဆက်အသွယ်ပြတ်တောက်သွားခဲ့ပြီးတဲ့နောက်မိုင်ပေါင်း 2,500 လောက်ထိဆက်ပြီးပြန်တန်းခဲ့ပုံရတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုကတော့ပျောက်ဆုံးနေတဲ့လေယာဉ်ကိုမူလလေယာဉ်ပြန်တန်းမဲ့လမ်းကြောင်းရဲ့အနောက်ဖက်အတော်ဝေးဝေးနေရာဖြစ်တဲ့အိန္ဒိယသမုဒ္ဒရာထဲမှာအထိတိုးချဲ့ပြီးရှာဖွေနေပါတယ်။လူပေါင်း239ဦးလိုက်ပါလာတဲ့မလေးရှားကနေမလေးရှားနိုင်ငံကွာလာလမ်ပူးကနေတရုတ်နိုင်ငံဘေကျင်းကိုပြန်တန်းတဲ့မလေးရှားလေကြောင်းခီးစဉ်အမှတ်380ဟာစနေနေ့မနေ့အစောပိုင်းမှာပဲစတင်ပျောက်ဆုံးသွားတာဖြစ်ပါတယ် Boeing 777ပျောက်ဆုံးလေယာဉ်ကိုနိုင်ငံပေါင်း12နိုင်ငံကလေးချောင်းကရောတင်းမောတွေကပါတုံးပြီးရှာဖွေနေကြပေမဲ့အခုထိအဆနာတော့မတွေ့ရသေးပါဘူးအာနာပိုင်တွေကတော့ဆက်ချွရင်းမှုကြီးကြီးမားမားဖြစ်ပေါ်ခဲ့တာလားအကျန်းဖက်သမားကြောင့်လားလေယာဉ်မှုရဲ့တေချောင်းကြံစီမှုကြောင့်လားဆိုတော့တွက်ဆချက်တွေအပါအဝင်ဘယ်တွက်ဆချက်မျိုးကိုမှလက်မခံသေးပါဘူး
အဲ့ဒီမလေးရှားလေကြောင်းကလေရင်ကိုအစတီတာရေပြင်နဲ့ရှာဖွေနေကြတာမှာကမ္ဘာအဆင့်အမြင့်ဆုံးစစ်ဖက်နည်းပညာတချို့ကိုအသုံးပြုနေကြပါတယ်။ဒါပေမဲ့လည်းပျောက်ဆုံးသွားတာ6ရက်ကြာတဲ့အထိလေရင်ပဲရောက်နေတယ်ဆိုတာဟာဖေးလိဖြစ်နေစေပါ။တရုတ်နိုင်ငံကရေတပ်သင်္ဘောလေးစင်းရက်ဖက်ရှာဖွေခဲ့စေရေးသင်္ဘောလေးစင်းနဲ့လေရင်မျိုးမျိုးကိုအသုံးပြုရှာဖွေနေတာနဲ့အမျှဒါဟာတရုတ်နိုင်ငံရဲ့အကြီးမားဆုံးရှာဖွေခဲ့စေရေးလုပ်ငန်းဖြစ်တယ်လို့တရုတ်သတင်းမီဒီယာတွေကပြောကြပါတယ်။ခီးစဉ်နဲ့လေရင်ဝင်နဲ့239ရောက်ပါတဲ့ Boeing 777လေရင်ကြီးကိုရှာဖို့ရေရောက်သုံးအတန်လှိုင်းလွတ်ကလိကရိယာတွေနဲ့စက်ရုပ်တွေကိုအသုံးပြုနေတယ်လို့တရုတ်နိုင်ငံပိုင်သတင်းဌာနကပြောပါတယ်။ထိုင်းပင်လယ်ကွေ့မလကာရေလက်ကြားနဲ့ထိုင်းကမ်ဘောဒီးယားနဲ့ဗီယက်နမ်အကြားတခြားရေပြင်တွေမှာရှာဖွေရေးလုပ်ဖို့အမေရိကန်ပြည်ထောင်စုကဖြတ်သန်းမောနှစ်ဆင့်ကိုလွှတ်ထားပါတယ်။ဒီတော့တင်မှာပဲကမ်ဘောဒီးယားကသူတို့ဝေဟင်ပိုင်နက်ကိုအသုံးပြုပြီးရှာဖွေရေးလုပ်ဖို့ဗီယက်နမ်ကိုခွင့်ပြုလိုက်တယ်လို့ပြောပါတယ်။ဗီယက်နမ်လေယာဉ်တွေဟာကမ်ဘောဒီးယားလေကြောင်းပိုင်နက်မှာဗိုလ်ဒူးနေကြတဲ့ကပြန်တန်းရှာဖွေနေခဲ့ကြတယ်လို့ကမ်ဘောဒီးယားအရက်ဖက်လေကြောင်းဌာနအကြီးအကဲ KU Sivon ကပြောပါတယ်။လက်ရှိအထိဆိုရင်ဖိလစ်ပိုင်၊ဗီယက်နမ်၊ဂျပန်၊အင်ဒိုနီးရှား၊စင်ကာပူ၊ဘရူနိုင်း၊ထိုင်း၊အော်စတြေးလျနဲ့အိန္ဒိယနိုင်ငံတွေကတင်မောတွေ၊လေယာဉ်တွေဟာလည်းပျောက်ဆုံးလေယာဉ်ကိုဝိုင်းပြီးရှာဖွေနေကြပါတယ
်။တောင်တရုတ်ပင်လယ်ပြင်တွေကနယ်မြေပိုင်ဆိုင်မှုဆန်ရအငင်းပွားနေတဲ့နေရာကိုကာကွယ်ဖို့ကြိုးစားတဲ့အနေနဲ့ဗီယက်နမ်ငါးဖန်သမားတပ်သန်းကျော်ရဲ့လုပ်ငန်းခွင်အခြေအနေပုံမတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ပေးမယ်လို့ဗီယက်နမ်မူကြီးချုပ်ငွေရန်တန်တောင်းကကတိပေးလိုက်ပါတယ်။ဒီကိစ္စအတွက်မူဝါဒခေါင်းတွေကိုခိုင်ခိုင်မာမာချပေးနိုင်ဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေကလှုပ်ဆောင်ဖို့လဲဒီသတင်းပတ်ထဲမှာပြောကြားခဲ့တဲ့မင်းကွန်းထဲမှာထည့်သွင်းပြောကြားခဲ့တာပါဒီထဲမှာငါးဖန်းလှေတွေအတွက်ပစ္စည်းကရိယာကောင်းကောင်းတွေတက်ဆင်နိုင်ဖို့အတွက်ချင်းငွေတွေချထားရေးကိစ္စတွေပါပါဝင်ပါတယ်ဗီယက်နမ်ငါးဖန်းလှေတွေဟာအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ထဲက ပရာဆောက်ကျွန်းတွေနားမှာအမိမသိတရုတ်သင်္ဘောတွေရဲ့တိုက်ခိုက်မှုတွေခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်တနေ့မှာပဲအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဗီယက်နမ်ငါးလုပ်ငန်းအဖွဲ့ကတော့မစ္စတာဒန်းရဲ့ပြောကြားချက်ကိုကြိုဆိုလိုက်ပြီးငါးဖန်းလုပ်ငန်းအတွက်ငွေရင်းနှီးလုံလုံလောက်လောက်ချထားပေးဖို့အရေးကြီးတယ်လို့ဆိုပါတယ်။
စေဒီဆောင်ရေးစီမံကိန်းတစ်ခုကိုရပ်ဆိုင်ဖို့မဲခေါမြန်မာနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊ထိုင်းနဲ့ဗီယက်နမ်နိုင်ငံတွေရဲ့တာဝန်ရှိသူတွေကလာအိုနိုင်ငံကိုတိုက်တွန်းနေပါတယ်။အဲ့ဒီဆယ်ဟာမြေအောင်မှန်နေထိုင်သူတွေနဲ့ဂေဟာစနစ်အပေါ်တည်တာတဲ့တယောက်မှုဖြစ်စေနိုင်တာပါ။ဆယ်ဆောက်ဖို့စီစဉ်ထားတဲ့နေရာစီကမ္ဘောဒီးယား၊ထိုင်းနဲ့ဗီယက်နမ်ကိုယ်စားလှယ်တွေဗိုလ်တူးနေကသွားကြည့်ခဲ့ကြပါတယ်။စီမံကိန်းပေါ်သူတို့ရဲ့စိုးရိမ်ချက်တွေကိုပုံနိုင်ငံစလုံးကပြောခဲ့ကြတာပါ။ဒွန်ဆာဟောင်းဆယ်ဆောက်မယ့်နေရာကိုသွားကြည့်ပြီးတဲ့နောက်သူစိုးရိမ်နေတော့မယ်လို့ကမ္ဘောဒီးယားကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေညွန်ပေါင်းဖွဲ့ထားတဲ့ကမ္ဘောဒီးယား NGO Forum ရဲ့အကြီးအကဲ Tech Vanara က VOA ခမဘာသာဌာနကိုပြောပါတယ်။အဲဒီဆယ်ဟာစီမံကိန်းနေရာနာဒါမှမဟုတ်မဲခေါင်မြစ်တစ်လျှောက်ဒါမှမဟုတ်တုံလီဆပ်ကန်တဝိုက်နေထိုင်ကြတဲ့ကမ္ဘောဒီးယားလူမျိုး6သန်းတဲ့မင်းကိုထိခိုက်စေလိမ့်မယ်လို့လည်းသူကပြောပါတယ်။လာအိုတာဝန်ရှိသူတွေကတော့သူတို့ဟာစီမံကိန်းကိုပွင့်လင်းမြင်သာမှုရှိရှိစနစ်တကျအကာအကွယ်နဲ့လုပ်ဆောင်နေတယ်လို့ပြောပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ9.25kHz 12.23 kHz 32.25 kHz 39 kHz 69 kHz 95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယူကရိန်းရဲ့အနာဂတ်နဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေရှေ့မတိုးနောက်မဆုတ်ဖြစ်နေတာကိုဖြေရှင်းနိုင်အောင်အနောက်နိုင်ငံအစိုးရတွေကတန်တမာရေးဖိအားပေးဖို့အတွက်ကြိုးစားလာနေချိန်မှာပဲရုရှားကယူကရိန်းနယ်စပ်ဒေသနာမှာတပ်သားထောင်ပေါင်းများစွာကိုချထားလိုက်တယ်လို့စစ်တပ်သုံးလက်နက်ကြီးတွေကိုပါချထားခဲ့ပါတယ်။ဒါဟာရုရှားကယူကရိန်းနိုင်ငံနာမှာရောနိုင်ငံအတွင်းမှာပါစစ်ရေးရတိုးချဲ့လာတာဟာနိုင်ငံတကာလုံခြုံရေးကိုယော့ပါစေတယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှယူကရိန်းယာယီဝန်ကြီးချုပ်အာဆင်နီယာဆင်နော့ခ်ကပြောကြားနေချိန်မှာပဲလှုပ်ဆောင်လိုက်တာဖြစ်ပါတယ်။မစ္စတာယာဆင်နော့ခ်ကသူ့နိုင်ငံထဲမှာဒီလိုစစ်တပ်တွေချထားဖို့အတွက်အကြောင်းမရှိတယ်လို့ဒါဟာစီးကြော်တာလို့လည်းပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးဆမန်သာပါဝါကတော့ဒီအချိန်ဟာတိခိုက်ရမယ့်အချိန်ဖြစ်ပြီးရုရှားနဲ့ငြင်းငြင်းချမ်းချမ်းဆွေးနွေးပြောဆိုရမယ့်အချိန်လို့ဆိုပါတယ်။ရုရှားကဒီလာဇန်ပိုင်းမှာစစ်သားထောင်ပေါင်းများစွာကိုယူကရိန်းဒေသကိုဆဲလွတ်ခဲ့တယ်လို့ခရိုင်းမီးယားဒေသခံတွေယူကရိန်းနဲ့ပဲဆက်ပြီးလက်တွဲမလားရုရှားနဲ့ပူးပေါင်းမလားဆိုတာကိုဆုံးဖြတ်ဖို့အတွက်တနင်္ဂနွေနေ့ဆန္ဒခံယူပွဲကျင်းပရေးကိုပါထောက်ခံနေတာဖြစ်ပါတယ်။အမေရိကန်နဲ့ဥရောပခေါင်းဆောင်တွေကတော့ရုရှားဟာယူကရိန်းနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတယ်လို့ဆွဆွဲနေပါတယ်။ဒါအပြင်ယူကရိန်းမှာမဲခွဲဆုံးဖြတ်တာဟာတရားမဝင်ကြောင်းနဲ့ခရိုင်းမီးယားဒေသခွဲထွက်သွားရင်ရုရှားကိုစီးပွားရေးအရာရောတန်တမာရေးအရာပါအရေးယူဒဏ်ခတ်မှုတွေလုပ်မယ်လို့ချိန်ချခဲ့ပါတယ်
။ Syria ဆိုရကလာမယ့်လတွေတွင်သမ္မတရွေးကောက်ပွဲလုပ်မယ့်အစီအစဉ်တိုင်းဆက်သွားမယ်ဆိုရင်အတိုက်ခံတဲ့ညီညာရေးဆွေးနွေးပွဲကိုထိခိုက်နိုင်တယ်လို့ Syria နိုင်ငံဆိုင်ရာကုလသမဂ္ဂအာရဗ်အဖွဲ့ချုပ်ပူတွဲတန်တမာကပြောလိုက်ပါတယ်။အစိုးရနဲ့စကားပြောဖို့အတိုက်ခံတွေကစိတ်ဝင်စားဖွယ်မရှိဘူးလို့ဂျာသဘရီနီကလူမျိုးရေးကောင်စီကိုအစီရင်ခံပြီးလက်တာဘရာဟီမီကတရင်တော်တွေကိုပြောတာပါသမ္မတယူကော့ပွဲနဲ့ပတ်သက်ပြီးစီးရီးယားဆိုရကတရားဝင်မကြေညာသေးပေမဲ့လုံးလိုက်မယ်ဆိုတာကိုပြတဲ့လှုပ်ရှားမှုတွေရှိနေပါတယ်ယူကော့ပွဲတခုကတော့ဇူလိုင်လမှာကျင်းပရမှာပါသမ္မတဘာရှာအာဆတ်နောက်ထပ်9နှစ်အာဏာဆက်ရအောင်မဲမတမာမှုလုပ်ဖွယ်ရှိတယ်လို့အနောက်တန်တမန်တွေကပြောပါတယ်အတိုက်ခံတွေမှာဆွေးနွေးပွဲပြန်တက်ဖို့ဘယ်လိုဆွဲဆောင်ချက်မျိုးမှမရှိဘူးလို့လည်းပြောနေကြပါတယ်လင်းနစ်ထဲဝင်လာပြီဖြစ်တဲ့ Syria ပြည်တွင်းစစ်အုံသက်ရေးဆွေးနွေးပွဲနှစ်ကြိမ်လုပ်ခဲ့တာဘာတိုးတက်မှုမှမရှိခဲ့ပါဘူ
း Israel ဘက်ကို rocket တွေနဲ့ပစ်ခတ်တာကိုရော Palestine ဘက်ကို Israel ကလေကြောင်းတိုက်ခိုက်မှုတွေကိုပါနှစ်ရက်ကြာရပ်ဆိုင်းထားဖို့အတွက် Egypt ကဂျောင်းဝင်ဆစ်ဆက်ပေးတဲ့ပစ်ခတ်ရပ်ဆိုင်းရေးဟာအကျုံးဝင်ပြီလို့ Palestine Islamic Jihad စစ်သွေးကြွအဖွဲ့ကကြေညာလိုက်ပါတယ်ဒါပေမဲ့ကြေညာချက်ထွက်ပြီးမကြခင်မှာပဲ Gaza ဘက်ကနေ Israel ပိုင်နယ်ထဲကို rocketနှလုံးနဲ့ပြစ်ခတ်ခဲ့တာတွေ့ရပါတယ်ဒီ rocket ကိုသူတို့ပြစ်ခတ်တာမဟုတ်ဘူးလို့ဂျီဟတ်အဖွဲ့ကညင်းဆိုပေမဲ့ဘယ်သူပြစ်ခတ်ခဲ့လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး Israel စစ်တပ်ကတော့ Palestine တွေထိန်းချုပ်ထားတဲ့ Gaza ကမ်းမြောင်ဒေသကနေကြာသပတေးနေ့မှာပဲ rocket 4လုံးနဲ့ပြစ်ခတ်ခဲ့တယ်လို့ဆိုပါတယ်ဒီပြစ်ခတ်မှုကြောင့်ပြီးခဲ့တဲ့ညကစပြီးရင်အလုံး60ကျော်နေပြီလို့ဆိုပါတယ်ပြစ်ခတ်ရစေးသဘောတူညီချက်ရမယ့်အတီးပြုတ်ပေးဖို့လဲရုရှားအရာရှိတွေကညင်းဆိုပါတယ်
နယူးယောက်မြို့ဟာလမ်အရပ်မှာအဆောက်အဦးနှလုံးပေါက်ကွဲပျက်စီးခဲ့တာကနေအသက်မသေးကြံရည်သူတွေကို ရှာတွေ့ဖို့မျှော်လင့်ချက်မေးမိန်လာနေပါပြီ။ဘူရူနီကဖြစ်ခဲ့တဲ့ပေါက်ကွဲမှုကြီးတွင်လူခဏယောက်သေဆုံးခဲ့တယ်ဆိုတာအတည်ပြုထားပါတယ်ခင်ဗျာ
။ Direct from Washington The Voice of America VOA
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာပါ။ရင်းဆုံးတော့မြန်မာစစ်တပ်ကိုကုလသမဂ္ဂညီညွတ်တက်မှာပါဖို့ဖိတ်ခေါ်လိုက်တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်ကိုပြောပြချင်ပါတယ်။ကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးတပ်ဖွဲ့မှမြန်မာစစ်တပ်ကိုပါဝင်ဖို့ဖိတ်ခေါ်တာဟာအချိန်အခါမသင့်ပဲစောလွန်သေးတယ်လို့နိုင်ငံတကာထိပ်တန်းလူခွင့်ရေးအဖွဲ့ကပြောလိုက်ပါတယ်။မြန်မာစစ်တပ်အနေနဲ့ကလေးစစ်သားကိစ္စနဲ့တောင်းခံမှုတာဝန်ယူမှုရှိဖို့ကိစ္စတွေကိုအရင်ဆုံးလှုပ်ဆောင်တင်တယ်လို့ထောက်ပြပါတယ်။လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေဆိုပြီးဆွဆွဲခံထားတဲ့မြန်မာစစ်တပ်ဘက်ကကုလသမဂ္ဂညီညွတ်ရေးထိန်းသိမ်းမှုတပ်ဖွဲ့မှပါဝင်ဖို့ရာကန့်ကွက်မှုနဲ့ကြုံနေရတာတွေကိုတော့ကိုကျော်ကျော်သိန်းကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
Blue Berets အပြာရောင်အုတ်ထုတ်တွေလို့မကြာခဏရည်ညွှန်းဖော်ပြလေးရှိတဲ့ကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးတပ်ဖွဲ့မှမြန်မာစစ်တပ်ပါဝင်မှုဖိတ်ခေါ်တဲ့အကြောင်းကုလသမဂ္ဂဒွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ် VJ နံပြာကမကြာသေးခင်ကသူ့ရဲ့မြန်မာနိုင်ငံခီးစဉ်တွင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုပြောခဲ့တာပါမြန်မာစစ်ဘက်ဟာကမ္ဘာပေါ်မှာနှိပ်စက်ညှဉ်းပန်းမှုအလုံဆုံးလက်နက်ကိုင်အဖွဲ့ဖြစ်ပြီးတော့ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနှစ်ပေါင်းများစွာကျူးလွန်ခဲ့မှုတာကြောင့်လက်ရှိမှာငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေပါဝင်ဖို့အချိန်မကျသေးဘူးလို့ပြောလိုက်တာကတော့အမေရိကန်ပြည်ထောင်စုအခြေစိုက်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ပဲဖြစ်ပါတယ်
We believe that it's the offer was premature. We don't believe that in the current situation
ဒီကလန်ကျအချိန်မတန်သေးပဲဆောလွန်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။လက်ရှိအချိန်မှာမြန်မာစစ်ဘက်ကငြင်းငြဲမှုထင်းသေးတပ်ဖွဲ့ဖြစ်စစ်လွဖို့ကုလသမဂ္ဂကစဉ်းစားနိုင်ပြီလို့ကျွန်တော်တို့မယုံကြည်ပါဘူး။မင်းကုန်းထုတ်ဖွဲ့လူခွင့်ရေးနောက်ကျောင်းချင်းတွေရှိနေတဲ့သူတွေကိုငြင်းငြဲမှုထင်းသိမ်းမှုမလွတ်သင့်ပါဘူ
း။ HRW အဖွဲ့ရဲ့ကုလသမဂ္ဂဆိုင်ရာညွှန်ကြားရေးမှူးဖိလစ်ဘိုလိုဖြုံက VOE ကိုပြောခဲ့တာပါ။ကုလသမဂ္ဂငြင်းငြဲမှုထင်းသိမ်းရေးမှာအရင်တုန်းကမြန်မာတပ်မတော်ပါဝင်ခဲ့ဘူးပြီးတော့အနာဂတ်မှာပါဝင်နိုင်မှုလို့ဆောင်နေတဲ့အကြောင်းစစ်တကြိမ်မြောက်အာဆီယံကာကွယ်ရေးဦးစီးချုပ်များရဲ့အလို့သဘောဆွေးနွေးပွဲပြီးအခြားအာဆီယံကာကွယ်ရေးဦးစီးချုပ်တွေနဲ့အတူနေပြည်တော်မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲတွင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်
။ပြီးခဲ့တဲ့2021ခုနှစ်အစပြီးတော့မြန်မာနိုင်ငံကဒီကုလသမဂ္ဂညီညွတ်ရေးလုံခြုံရေးတာဝန်နဲ့ပတ်သက်ပြီးတော့ဝင်ရောက်ဆောင်ရွက်နိုင်ဖို့အတွက်ကမ်းလှမ်းမှုတွေရှိခဲ့ပါတယ်။ကျွန်တော်တို့လည်းလိုအပ်တဲ့ကျင်းပြင်ဆင်ဆောင်မှုတွေကျွန်တော်တို့လုပ်ခဲ့တာရှိပါတယ်။ဒီလက်တော်အနေနဲ့တော့ပုံမှန်ဆောင်မှုမရှိသေးပေမဲ့လည်းအမျိုးတီအဆောပါနည်းနည်းပေါင်းဆောင်ဖို့မနေ့ကကျွန်တော်လုပ်ခဲ့ပြီးမှအကြောင်းမျိုးကြောင့်ပြင်ဆင်ခဲ့ရတာရှိပါတယ်။အနာဂတ်မှာတော့ကျွန်တော်တို့ဒီပြည်ဆိုင်တပ်မတော်သားတွေနဲ့တပ်မတော်သားတွေနဲ့ပူးပေါင်းပြီးဆောင်ရွက်သွားမယ်အခမ်းအနားတက်ကိုရောက်ရှိလာနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ကျွန်တော်တို့လည်းဒီလုပ်ငန်းဆောင်ရွက်နေဖို့အတွက်အဆောင်မုံမယ်ကုလသမဂ္ဂနဲ့ဒီအာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်မှုတွေပြုလုပ်နေကြအောင်ကျွန်တော်ပြောလိုပါတယ်။
2020ရွေးကောက်ပွဲကနေသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာပြီးတဲ့နောက်ပိုင်းပြုပြင်ပြောင်းလဲရေးတွေလုပ်လာတာကြောင့်နှစ်ပေါင်းများစွာဆက်ဆံရေးကျဲတောက်ခဲ့တဲ့နိုင်ငံတကာအစိုးရတွေအထူးသဖြင့်တော့ဗြိတိန်အမေရိကန်စတဲ့အနောက်နိုင်ငံတွေကပြန်ပြီးထိတွေ့ဆက်ဆံလာတာမှာစစ်ဖက်အချင်းချင်းဆက်ဆံမှုတွေလည်းအစာပြိုးရှိလာနေတာပါလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းပြုပြင်ပြောင်းလဲရေးတွေမှာအပြူသဘောဆောင်တဲ့လက္ခဏာတွေရှိခဲ့တယ်ဆိုတာကို HRW ကအသိအမှတ်ပြုပါတယ်အလားတူပဲစစ်ဖက်အနေနဲ့လည်းဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်သူတွေကိုအပြစ်ပေးအရေးယူတာလိုမျိုးအတိအပယ်ပြေဝတဲ့အပြောင်းလဲတွေလုပ်မယ်မလုပ်ဘူးဆိုတာစစ်ဖက်ပေါ်မှာပဲမူတည်တယ်လို့မစ္စတာဘိုလိုဖြုံကပြောပါတယ်။ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုကျူးလွန်ခဲ့သူတွေကိုအပြစ်ပေးအရေးမယူဘဲကင်းလွတ်ခွင့်ပေးထားတဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ဟာစိတ်ပူစရာတစ်ခုဖြစ်နေတယ်လို့ထောက်ပြပါတယ်။ဘယ်လိုအချိန်မျိုးမှာမြန်မာစစ်ဖက်အနေနဲ့ငြိမ်းချမ်းမှုထိန်းသိမ်းရေးမှာပါဝင်သင့်တယ်ဆိုတာကိုအတိအကျပြောဖို့ခက်ခဲပေမဲ့အနိုင်ဆုံးတော့အခြေအနေတစ်ခုနဲ့ကန့်ညီရမယ်လို့မစ္စတာဘိုလိုဖြုံကပြောပါတယ်။
Two elements, child soldiers and accountability, would be key in terms of determining for the UN whether
Kilisa da kaisan ne tawin yimu tawin khan mu shi bo so de che ne na khu a Myanmar sipe a ne ne kulatamaka nyin chan mu thin thin ta phwa ma pu paw pawin bo a sin sin phit ma phit so ra go kulatamaka a ne ne a kae phya ya me tadika kaisa ya na khu phit pa lai me
Myanmar sit tat ma Kilisa da pat pyaw yee twe kulatamaka ye loungan si man chat go pi ka de nit ga be မြန်မာအစိုးရကလက်မှတ်ရေးထိုးခဲ့ပြီးစစ်တပ်ထက်ကကလေးစစ်သားတွေကိုမိဘအုပ်ထိန်းသူတွေစီပြန်အပ်တာမျိုးတွေလည်းလုပ်ခဲ့ပါတယ်ခင်ဗျာ
မြန်မာစစ်တပ်ကိုကုလသမဂ္ဂညီညွတ်တက်မှာပါဖို့ဖိတ်ခေါ်ခဲ့တဲ့ BOHRW ဖွဲ့ရဲ့တုံ့ပြန်ချက်နဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းပြောပြသွားတာဖြစ်ပါတယ်အခုတစ်ခါတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့အကြောင်းကိုကြည့်အောင်ပါမြန်မာနိုင်ငံကိုပေးနေတဲ့ဗြိတိန်အစိုးရရဲ့ဖွံ့ဖြိုးရေးဆိုင်ရာအကူအညီတွေကိုတိုးမြှင့်ပေးသွားဖို့ဗြိတိန်လွှတ်တော်အမတ်တွေကတောင်းဆိုလိုက်ပါတယ် ဗြိတိန်နိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းဌာနများ DFID ရဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ပင်ပြောင်းလဲမှုတွေနဲ့ဆိုင်တဲ့အစီရင်ခံစာတစ်စောင်ကိုထုတ်ပြန်လိုက်တဲ့ကြာသပတေးနေ့မှာပဲအောက်လွတ်တော်နိုင်ငံကဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌမယ်ကွန်ဘရုစ်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။ဒီအကြောင်းကိုဆက်ပြီးတော့နားဆင်ကြည့်ပါခင်ဗျာ။လွန်ခဲ့တဲ့နှစ်အနေငယ်တွင်မြန်မာနိုင်ငံမှာတိုးတက်ပြောင်းလဲမှုတွေတိတိကျကျဖြစ်လာခဲ့ပြီးဒါကိုအားပေးကူညီတဲ့အနေနဲ့မြန်မာနိုင်ငံရဲ့ကျန်းမာရေးပညာရေးငြိမ်းချမ်းရေးလုပ်ငန်းစဉ်အပါအဝင်လွှတ်တော်စနစ်ခိုင်မာအကောင်းလာစေရေးအတွက်အကူအညီတွေထပ်တိုးပေးဖို့ဗြိတိန်လွှတ်တော်မှတ်တွေကတောင်းဆိုလိုက်တာဖြစ်ပါတယ်။ဗြိတိန်အစိုးရအနေနဲ့လက်ရှိပေးနေတဲ့အကူအညီထက်နောက်ထပ်စတာလင်ပေါင်တန်း40တိုးပေးဖို့အောက်လွှတ်တော်နိုင်ငံကဖွံ့ဖြိုးရေးကော်မတီဥက္ကဋ္ဌမယ်ကွန်ဘရုစ်ကအခုလိုတောင်းဆိုလိုက်ပါတယ
်။ We recommend that the bilateral budget for Burma is increased from its current level of over £60 million.
ပြောင်းလဲရည်မှန်းချက်တွေအောင်မြင်ဖို့အတွက်ဗြိတိန်နိုင်ငံကမြန်မာနိုင်ငံကိုပေးနေတဲ့အကူအညီတွေကိုလက်ရှိပေးနေတဲ့ပေါင်တန်း60ကနေတန်း100လောက်ထိတိုးမြင့်ပေးသွားဖို့ကျွန်တော်တို့အနေနဲ့အကြံပြုပါတယ်
။ဗြိတိန်နိုင်ငံကအကူအညီပေးနေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံဟာထူးခြားတဲ့စိန်ခေါ်မှုတွေရှိနေတဲ့ကြောင်းနိုင်ငံတွင်းမှာဆယ်စုနှစ်ပေါင်များစွာပဋိပက္ခတွေရှိနေခဲ့သလိုစစ်အာဏာရှင်စနစ်အောက်မှာရှိနေခဲ့တဲ့အတွက်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုဟာနောက်ပြန်ဆုတ်သွားပြီးတော့တိုင်းပြည်ရဲ့ပြည်မြဝင်ငွေဟာအမေရိကန်ဒေါ်လာ800သာရှိပြီးထိုင်းနိုင်ငံရဲ့တစ်နှစ်တာပြည်မြဝင်ငွေနဲ့နှိုင်းယှဉ်အတော်လေးကိုကွာခြားနေတယ်လို့သူကပြောပါတယ်။ဒါကြောင့်အခုချိန်ဟာမြန်မာနိုင်ငံကိုကူညီဖို့အတွက်အကောင်းဆုံးအချိန်ဖြစ်ပြီးတော့ဒီအခွင့်အရေးကိုလက်လွတ်မခံဘဲရယူရမှာဖြစ်တယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာပြဿနာတွေဆက်ရှိနေပေမဲ့လည်းဗြိတိန်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်အနေနဲ့အပြောင်းလဲတွေဖြစ်လာအောင်ကူညီဖို့အဓိကအခွင့်အရေးရှိတယ်လို့ယူဆကြောင်းဒါပေမဲ့ဒီလိုလှုပ်တဲ့နေရာမှာဖွံ့ဖြိုးရေးတသက်ကိုပဲမဟုတ်ဘဲနိုင်ငံရေးအရာလည်းပို့ပြီးတော့လှုပ်သွားဖို့လိုတယ်လို့သူကပြောပါတယ
် The UK should press for constitutional reform for the development of a federal structure which is being talked about widely
ဗြိတိန်နိုင်ငံအနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိစ္စမြန်မာနိုင်ငံတွင်းမှာကြေကြေပြင်းပြင်းပြောနေတဲ့ federal စနစ်ဖြစ်ပေါ်လာဖို့ဒေါ်ဆန်းစုကြည်သမရဖြစ်လာဖို့အတွက်အတားအဆီးဖြစ်နေတဲ့အရာတွေကိုဖယ်ရှားဖို့ကိစ္စတွေကိုတွန်းအားပေးလှုံ့ဆော်သွားရမှာပါဒါဒေါ်ဆန်းစုကြည်သမရဖြစ်ရမယ်ဆိုတာကြောင့်မဟုတ်ပါဘူးဒါပေမဲ့လူထုထောက်ခံမှုများတဲ့အတိုက်ခံပါတီကရွေးကောက်ခံကိုယ်စားလှယ်တယောက်ဖြစ်နေဝင်ရွေးခံနိုင်အောင်လုပ်ပါဒါဖြင့်အယသအစိုးရဖြစ်အသွင်ကူးပြောင်းနေတဲ့အချိန်မှာလက်နက်ကင်ဖွဲ့တွေနဲ့မြန်မာစစ်တပ်ကိုလည်းကူညီနိုင်အောင်ဗြိတိန်အစိုးရအနေနဲ့လှုပ်တင်ပါတယ်ဒါကြီးမားတဲ့စိန်ခေါ်မှုပါ
မြန်မာနိုင်ငံကိုဆင်းရဲတွင်တဲ့ကနေရုံထွက်နိုင်အောင်စီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်တဲ့ဒီမိုကရေစီစနစ်ကိုဦးတည်တဲ့လူမှုအဖွဲ့အစည်းတရတီဆောက်သွားနိုင်ဖို့ကြိုးပမ်းနေကြတဲ့မြန်မာအစိုးရအတွင်ပြည်ပြောင်းပြောင်းလဲရေးလိုလားသူတွေကိုဗြိတိန်အစိုးရကအားပေးကူညီနေတာဖြစ်တဲ့အတိုင်းသူ့အနေနဲ့ဒါကိုထောက်ခံသလိုအကူအညီတွေကိုပေးတဲ့နေရာမှာတန်တရားစိတ်လွန်ကဲရင်လည်းတိုးတက်မှုတွေထိခိုက်နိုင်တယ်လို့မစ္စတာဘရုစ်ကပြောပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုတွေဟာခမန်းရခက်သလိုအပေးယူမမျှတာကြီးလည်းရှိနိုင်တဲ့အကြောင်းဒါပေမဲ့ပြည်သူဝန်ဆောင်မှုလုပ်ငန်းတွေမှာကူညီပြီးတခါမှမရှိခဲ့ဘူးတဲ့အလားအလာကောင်းတွေဖန်တီးပေးနိုင်မဲ့အတံမွေးဝမ်းကြောင်းလုပ်ငန်းတွေဖွံ့ဖြိုးလာအောင်ကူညီပေးခြင်းအပြင်ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေကိုကူညီရာရောက်ပါလိမ့်မယ်လို့လည်းသူကပြောပါတယ်ဒါပေမဲ့လည်းမြန်မာအစိုးရဟာပြည်ပြင်ပြောင်းလဲမှုတွေကိုတကယ်တမ်းအလေးနက်ထားလှုပ်ဆောင်နေတာမဟုတ်တာကြောင့်မြန်မာအစိုးရကိုလိုအပ်တာထပ်ပို့ပြီးတော့ချီးမြောက်တာတွေမလုပ်တင်ဘူးလို့ဘာမကမ်ပိန်း UK အဖွဲ့ကညွှန်ကြားရေးမှူး Mark Formanaga ကအခုလိုပြောပါတယ
် Yet the committee is recommending more support for Burma but they believes the false choice that the British government presents that you either back Thein Sein or you do nothing
မြန်မာနိုင်ငံကိုပို့ပြီးအပိကူညီဖို့ဒီကော်မတီကအကြံပြုနေတာပါဦးသိန်းစင်ကိုထောက်ခံရင်ထောက်ခံမထောက်ခံရင်တခြားဘာမှလုပ်စရာမရှိဘူးဆိုတာမျိုးသူတို့ကမာယွင်းစွာယူဆနေတာပါမြန်မာပြည်သူတွေအနေနဲ့သူတို့ရဲ့အစိုးရကိုသူတို့ကိုယ်တိုင်ယုံကြည်အားထားရတဲ့အခြေအနေဖြစ်လာအောင်လူထုကိုအားပေးကူညီတာမျိုးမဟုတ်တဲ့အတွက်တော့ကျွန်တော်တို့စိတ်ပျက်မိပါတယ်ကော်မတီကအကြံပြုတဲ့အထက်မှာကောင်းတဲ့အချက်တချို့တော့ပါပါတယ်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုကူညီဖို့စင်ရနောပါသူတွေကိုကူညီဖို့ဆိုတာမျိုးပါဒါပေမဲ့အတော်များများကတော့အစိုးရနဲ့အစိုးရအဖွဲ့အစည်းတွေရဲ့ဆွမ်းဆောင်ရည်ကိုမြင့်တင်ပေးဖို့ကိစ္စများပါတယ်ဟုတ်ပါတယ်အစိုးရနဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေအားကောင်းအောင်လုပ်ဖို့လိုပါတယ်။ဒါပေမဲ့ဒီအဖွဲ့အစည်းတွေအားကောင်းလာတာဟာဖြစ်သူကိုကူညီဖို့ပဲဖြစ်ရပါမယ်။အစိုးရကိုကူညီဖို့မဖြစ်သင့်ပါဘူး။မြန်မာနိုင်ငံရဲ့တမိုင်းကိုပြန်ကြည့်ရင်တော့အစိုးရအဖွဲ့အစည်းတွေဟာပြည်သူအကျိုးတဲ့အစိုးရအကျိုးကိုလုပ်ခဲ့ကြတာများပါတယ
်။ဗြိတိန်နိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းများဌာန DFID ရဲ့မြန်မာနိုင်ငံဒီမိုကရေစီပြည်ပြင်ပြောင်းလဲမှုအခြေအနေတွေကိုတင်ပြထားတဲ့အစီရင်ခံစာထဲမှာတော့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေဆက်လက်ရှိနေသေးတယ်ဆိုတာကိုအတိအမှတ်ပြုတဲ့အချိန်ထဲမှာပဲမြန်မာအစိုးရရဲ့လိုအပ်ချက်တွေကိုထောက်ပြဝေဖန်မှုတွေနဲ့ပြည်ပြင်ပြောင်းလဲမှုတွေရပ်တန့်မသွားအောင်အားပေးကူညီသွားမှာဖြစ်တယ်လို့လည်းဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်ခင်ဗျာဒီ UI ကနေတောက်ချာနေမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ် အင်ချမ်းမြေဝယ်ယူမှုအခွန်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုမပြောခင်မှာတော့အခုတခါလက်ဘရောင်းတောင်ဒေသဘက်ကသတင်းတစ်ပုဒ်ကိုကြည့်အောင်ပါလက်ဘရောင်းတောင်ကျင်းဒီစီမံကိန်းကြောင့်သဘာဝပတ်ဝန်းကျင်ပေါ်ထိခိုက်နိုင်ခြေကိုလေ့လာသုံးသပ်ဖို့ဆိုပြီးမြန်မာဝန်ပေါင်းကုမ္ပဏီကငားရထားတဲ့ဩစတြေးလျပညာရှင်တွေဟာဒေသခံတွေနဲ့တွေ့ဆုံမေးမြန်းတာတွေကိုလုပ်နေကြပါတယ် ESIA အစီရင်ခံစာထုတ်ပြန်ဖို့အတွက်ဩစတြေးလျအခြေစိုက် Night Piso အင်ဂျင်နီယာပညာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းမှုဆိုင်ရာအကြံပေးအတိုင်ပင်ခံကုမ္ပဏီကပညာရှင်တွေမတ်လ13ရက်နေ့ကလက်ဘရောင်းတောင်ဒေသစီတွားရောက်တွေ့ဆုံခဲ့တာပါဒီလိုလှုပ်ဆောင်နေတဲ့အပေါ်ဒေသခံတွေကရောဘယ်လိုမြင်ကြပါလဲထိုင်းခြေဆိုင်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
စကိုင်းတိုင်းစားလင်းကြီးမြို့နယ်ထဲမှာရှိတဲ့လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုအကောင့်ထဲပေါ်နေတဲ့မြန်မာဝန်ပေါင်းကျင်းနီတပ်ထုတူဖော်ရေးလီမိတက်ကနေဩစတြေးလျပညာရှင်တွေရဲ့အကူအညီနဲ့သဘောအပဝန်းကျင်ကိုလေ့လာဆန်းစစ်တဲ့အစီရင်ခံစာကိုထုတ်ပြန်ဖို့အတွက်စီစဉ်ထားတာပါဒီအတွက်မတ်လ13ရက်နေ့ကတော့လက်ဘရောင်းဒေသကြောက်ဖြူတိုင်းရွာအပါဝင်ရွာနွေရွာကိုတွားရောက်လေ့လာခဲ့ပါတယ်ပညာရှင်တွေနဲ့ဒေသခံတချို့ဟာတွေ့ဆုံခဲ့ကြောင်းဒေသခံတွေကပြောပါတယ်
သူတို့သူတို့ကသူတို့ယောက်ခါတဲ့ဒီကုမ္ပဏီကလည်းမဟုတ်ပါဘူးတဲ့ဒီဒေသခံစက်ကတက်တက်လာတော့လဲဟိုပြီးမှမိုးတဲ့သူအမှားလားဒီအမှားလမ်းကြောင်းပေါ်ကနေဒီမိုင်းအတွက်ဟိုအခုကြီးပေးတာပါတဲ့ဟောဘောသူအားလုံးသိတဲ့အတိုင်းပေါ်ဒီမိုင်းကြီးပြီးရင်ပေါ့ဗျာဒီအစွန်ပြင်းကြီးစာပုံအပေါ်မှာဒီစပြိုးမြည်ကြီးပြန်ကျုပ်ပြင်ပြီးတော့အပြလုတ်ပေးသွားမယ်ဆိုတဲ့အကြောင်းပေါ့ပြီးတော့ဒီဒီမိုင်းဒီနာမှာလည်းဒီဟိုပါပေါ့ဒီတစ်ပင်ကြီးစိုက်ပေးမယ်ပေါ့သာသာဟိုပါပေါ့သူတို့ရဲ့ပြောချက်ပေါ့တမ်းနဲ့ဂျွာသားရထပြီးတော့ခင်ဗျားတို့တကယ်လုပ်မယ်မလုပ်မယ်ဘယ်လိုပုံစံနဲ့ခင်ဗျားတို့အမခံပေးမှလည်းလို့ပြီးတော့သူတို့ဒီကုန်ပြီလို့ဒါဟိုဆွေးနွေးတော့အကြောင်းပြန်ပါမယ်လို့ပဲပြန်ပြောတယ်ကြာသူတို့ဒီစီမံကိန်းကြောင့်ရေဒီအပင်ကြီးသတော်ရီထိခိုက်နိုင်တယ်လားဒီအတန်ဒီပုံမို့ဒီမိုင်းတုံကမှုကြီးကဘလို့အကျိုးပေးမှလဲနောက်ရင်ကျေးမှုအမွေနစ်အရှောင်းအမွေအနစ်ဒီကောဘလို့ထိခိုက်နိုင်မလဲနောက်မီးရရှိနေလူရဲ့ပွားစင်တိုင်းစမ်းမာကြီးနောက်မီးသားပကတိပိုင်းပကတိတန်းပြန်လို့ကြီးဒီချင်းဒီလူကိုဒီဇွာသားတွေသူတို့ကိုအချိန်လဲဆွေးနွေးပါလို့သူတို့ပြောတယ်ဗျ
နိုင်ငံတကာအသိမှတ်ပြုအဖွဲ့ကငှားရမ်းခဲ့တဲ့မြန်မာဝန်ပေါင်းကုမ္ပဏီကိုဆက်သွယ်မေးမြန်းဖို့စ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။နိုင်ပီဆိုးအဖွဲ့ဟာလက်ဘရောင်းထောင်ကျင်းနီစီမံကိန်းအတွက် ESIA အစီရင်ခံစာနဲ့လုပ်ငန်းစဉ်တွေကိုတာဝန်ယူရေးဆွဲပေးမှာဖြစ်ပြီးစီမံကိန်းကြောင့်တည်ရမှုရှိနေတဲ့ဒေသခံကျေးရွာ33ရွာနဲ့တွဲဆုံမှုတွေကိုလည်း2014ခုနှစ်မတ်လ9ရက်နေ့ကနေစတင်ပြီးရက်သရက်ပတ်6ပတ်ကြာမြင့်တဲ့အထိလှုပ်ဆောင်သွားမှာဖြစ်ကြောင်းမြန်မာဝန်ပေါင်းကုမ္ပဏီရဲ့အင်တာနက်ဆိုင်မျက်နှာမှာဖော်ပြထားပါတယ်။ဒါအပြင်အစီရင်ခံစာမူကြမ်းကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ဇီရိုကျေးရွာစက်မြဝတီကျောင်းတက်ကဆရာတော်ဦးဟာလောကကတော့
သူတို့လည်းထိခိုက်နေတဘာဝမဝင်ကြီးနေလည်းပျက်စီးတယ်။အဲစီးပွားရေးတွေလည်းထိခိုက်နေတာဆုံးရှုံးကြတယ်။အဲ့ဒါကိုလူတို့ကိုအရင်ဦးဆုံးဒါပြည်မိုင်းလုပ်ငန်းဆိုတာဒါတွေကိုအရင်ဆုံးချပြပြီးမှသာလဲဆက်လက်လုပ်ကြရမှာအနေထားမှာအဲမိုးကုံမှထွန်ချတယ်လို့ပြောရမယ်ပေါ့ဗျာ။လုတ်ချင်တာလည်းလုတ်ပြီးမှသူတို့ကအခုမှလူတို့ကိုလာပြီးတော့ချပြတယ်။ဟောလားဘယ်လိုလုပ်ပေးပါမလဲ၊ညာလည်းလုပ်ပေးပါမလဲ။တကယ်တမ်းကြတော့လေသူတို့တာဝန်ယူမှုတွေလုံးဝမရှိမှန်းနဲ့ဒီအဖွဲ့ကြီးအားလည်းပဲအခုဟိုလင့်လာသလောက်ဆိုရင်ဒီမှာလာပြီးတော့လေသူတို့ထက်တင်ပြပေးမယ်ပေးပါမယ်ဆိုတဲ့တကယ်တမ်းအယူအဆကြားနေရတယ်ဗျ
လက်ဘရောင်းဒေတာဟာစိတ်သိမြေတွေဖြစ်ပြီးသူတွေခံစားနေရပြီဖြစ်ကြောင်းစိတ်နဲ့အမိမြေဖွံ့ဖြိုးတိုးတက်ရေးအသင်းရဲ့အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာပညာရှင်ဦးဝင်းမျိုးသူကပြောပါတယ်စီမံကိန်းမစခင်ကတည်းကကြိုးသိရမှုတွေအတွက်ကြိုတင်လှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်
ကျွန်တော်ပေါင်းညင်ထင်းလေးမှာဗာပြောလဲဆိုတော့ဒီ precautionary principle ကိုပြောတယ် precautionary principle ဆိုတာကမဖြစ်ခင်မှာကြိုတင်သတိထားပြီးဆုံးဖြတ်တဲ့အချက်ပေါ့နော်ဒါက1992ခုနှစ်ဒီဘရာဇီးကျွန်တော်တို့ဒီနော် summit ဒီ up summit မှာကိုကမ္ဘာနိုင်ငံကောင်းဆောင်တွေကတော့ပေါင်းညင်ထင်းလေးမှာထည့်ပင်းစဉ်းစားရမယ်အချက်လို့သူကပြောထားတာအဲ့တော့လူသားချင်းစာနာစိတ်လေးရှိရင်ဒီဖြစ်လာတဲ့ပုံမှာတာဝန်ယူမှုလိုတယ်ဘာလို့တည်ဆဲဥပဒေဖြစ်တဲ့ပေါင်းညင်ရေးရဥပဒေနဲ့ကျွန်တော်တို့တပ်တူရင်းဥပဒေမှာလည်းဒီတော့ညဉ့်ညန်းသူကတာဝန်ယူကြီးဆိုတဲ့သဘောတရားတွေပါတယ်အဲ့တော့ဒီလိုအစိတ်တင့်နေတဲ့ဟာကြီးထွက်နေတာကြီးကိုဆက်မလဲတင်ဘူးညာလူသားတွေလိုလူလေးလိုရိုးရိုးရှင်းရှင်းလေးစဉ်းစားရင်တော့
လက်ဘရောင်းတောင်စုံစမ်းစစ်ဆေးရေးကော်မရှင်ကအစီရင်ခံစာထွက်ပေါ်လာပြီးနောက်ပိုင်းမှာလည်းဒေသခံတွေကကန့်ကွက်မှုတွေရှိနေတာပါဒီလိုကန့်ကွက်မှုတွေရုံးရံဆန့်ခတ်မှုတွေရှိနေတဲ့ကြားကပဲမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့မြန်မာဝန်ပေါင်းကုမ္ပဏီတို့ကစီမံကိန်းကိုဆက်လက်လဲပတ်နေကြတာကြောင့်ဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေကိုရင်ဆိုင်နေရတာဖြစ်ပါတယ်ရှင်
။ထ ဟန်ဂျီဆိုင်သတင်းတော်မှာအေးမှပြောသွားတာဖြစ်ပါတယ်အခုတခါတော့အိမ်ချမ်းမြေခွန်နှုံးရှော့ချလိုက်တဲ့အကြောင်းကိုပြောပြကြပါမယ်ပြည်တော်စုလွှတ်တော်ကနေအိမ်ချမ်းမြေဝယ်မှုခွန်နှုံးပြင်ဆင်လိုက်တာကြောင့်တံပိုးနှိမ့်အိမ်ချမ်းမြေဈေးကွက်အယောင်းဝယ်တွက်လာနိုင်ပြီးအစိုးရအတွက်ရောအိမ်ချမ်းမြေဝယ်ယူသူအတွက်ပါအကျိုးဖြစ်စေမယ်လို့အိမ်ချမ်းမြေဈေးကွက်ဆိုင်ရာကြံ့ကြံ့သူတွေကယူဆပါတယ်ဝင်ငွေရလမ်းမဖော်ပြနိုင်တဲ့ငွေချေးအပေါ်ခွန်နှုံးထားပြင်ဆင်ချက်ဖြစ်ပေမဲ့လို့မတမာတဲ့နီးနဲ့ရတဲ့ငွေမဲကင်ဆောင်တွေအတွက်တော့အသိအကျိုးမြတ်ဖြစ်စီမှာမဟုတ်ဘူးလို့လွတ်တော်အမတ်တချို့ကယူဆထားပါတယ်ဒီအကြောင်းပြည်စုံကတော့စုံစမ်းမေးမြန်းထားတဲ့ကိုသားညုံကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဝင်ငွေရလန်းကိုမဖော်ပြနိုင်တဲ့ငွေကြီးနဲ့အင်ချမ်းမြေဝယ်ယူမယ်ဆိုလို့ရှိရင်3,500နဲ့အောက်ကို300ခန့်နှုန်း3,500ကနေပြီးတော့3,500အထိကို100ခန့်နှုန်းနောက်3,500ကနေပြီးတော့3,300အထိကို25,000ခန့်နှုန်းနဲ့3,300အထက်ကို30ရာခိုင်နှုန်းဆိုပြီးတော့ဒီအခွန်နှုန်းပြင်ဆင်ချက်နဲ့ပြည်တော်စုလွှတ်တော်ကနေပြီးတော့တနေ့တုန်းကအတည်ပြုခဲ့တာပါဒီမတိုင်ခင်တုန်းကဆိုရင်တော့ဒီဝင်ငွေရလမ်းမဖော်ပြနိုင်လို့ရှိရင်အခွန်နှုန်း30ရာခိုင်နှုန်းနဲ့တစ်စိတ်ခေါင်းခွန်9ရာခိုင်နှုန်းစုစုပေါင်း38ရာခိုင်နှုန်းအခွန်ငွေပေးဆောင်ကြရပါတယ်နိုင်ငံသားတိုင်းအင်ချမ်းမြေဝယ်ယူနိုင်ခွင့်အခြေအနေဖြစ်လာဖို့အတွက်အခုလိုမျိုးအခွန်နှုန်းထားတွေကိုရှော့ချပေးခဲ့တာဖြစ်တယ်လို့အမျိုးသားလွှတ်တော်မှဥဖုံးမြောင်က view ကိုပြောပါတယ
်ကျွန်တော်တို့ဒီဝင်ငွေရလမ်းမဖော်ပြခြင်းမပြုတဲ့ငွေတွေပေါ့ဥပမာအဖြစ်လို့ရှိရင်တော့ကျွန်တော်ခုံမဆောင်ထားတဲ့ငွေပေါ့ဗျာအဲ့ဒါနဲ့ပတ်သက်လို့အင်ချမ်းမြေဝယ်မယ်လို့ရှိရင်ဒီနှုန်းဒီနှုန်းဆောင်မယ်ဆိုရင်ဒီအစိုးရကသတ်မှတ်ချက်ရှိပါတယ်အခုတစ်ခါကျွန်တော်တို့ကတိုင်းကနားတိုင်းကကိုရရရပါတော့ဒီအင်ချမ်းမြေကိုမရှိလို့ဒီတစ်ခါတော့ဟလာဝယ်ပိုင်ခွင့်ရှိရမယ်ဆိုတဲ့သဘောမျိုးတော့လကောနောက်ပြီးလို့ရှိရင်ကျွန်တော်တို့ဒီဝယ်ယူတဲ့ငွေကြီးကမှလည်းအကလိုက်ပေါ့တော့တစ်ချက်ကလည်း3,500တစ်သက်တစ်ကက်သိက္ခာနဲ့ကောင်းပါလေတကအဆန်လာအဲ့လိုပေါ့အကလည်းကလည်းဆောက်ပြီးတော့ဟောကျွန်တော်တို့အရက်ဖို့ကျွန်တော်လျှော့ထားပါတယ်အဲစီယိုလျှော့ထားတဲ့အတွက်ဒီသာမန်နိုင်ငံသားတွေဝင်ငွေရလည်းမထောက်ပြနိုင်တဲ့လူတွေအတွက်ပေါ့နော်ပထမဆုံးကျဦးကြီးတကယ်တခါမှာတော့ဒီအိမ်ချမ်းတွေအတွက်အခွင့်အရေးကိုရပါမှာပါ
အခုကဝင်ငွေရလမ်းမဖော်ပြနိုင်တဲ့ငွေတွေလို့ဆိုလိုက်တဲ့အခါကျတော့ငွေမဲတွေရှိထားတဲ့သူတွေအတွက်အကျုံးဝင်သွားမှာပေါ့အ
ဲဒီလိုလေဟိုကကျတော့ဟိုအဲ့ဒီဝေးရတိတ်နာပမာဏများတယ်ပေါ့နော်တိတ်သိန်းပေါင်းထောင်ပေါင်းချီများတဲ့လူတို့ကတော့ထူးခြားမှုရှိမှာမဟုတ်ပါဘူးဒီအမျက်ဖော်ဆောင်ရမှာပါအဲသာမန်ပြည်သူတွေအတွက်ကဒီခေတ်ကမှာတိတ်ငါးထောင်ဆိုတော့အဲ့ဒါသူတို့ဟိုအချောင်းမျိုးကြောင့်ဝင်ငွေမရတတ်နိုင်တဲ့လူတွေအတွက်ကတော့ဒါခွင့်ရရသွားမယ်သဘောပါပဲ
ဝင်ငွေရလမ်းမဖော်ပြနိုင်တဲ့ငွေချေးကိုအခွန်ပေးပြီးတော့ဝယ်ယူနိုင်တဲ့ဆိုတဲ့သတ်မှတ်ချက်တွေကြောင့်မတမာတဲ့နီးနဲ့ရတဲ့ငွေမဲတွေနဲ့အင်ချမ်းမြေဝယ်ယူတာတွေရခင်ကလေးကရှိခဲ့တယ်လို့သိရပါတယ်ဒါကြောင့်မလို့မြန်မာနိုင်ငံမှာအင်ချမ်းမြေဈေးဟာအစမတန်ဈေးမြင့်တက်နေပြီးတော့တာမန်ပြည်သူတွေဖို့လက်လန်းမမိအောင်အထိဖြစ်ခဲ့ရပါတယ်။အခုဒီပြင်ဆင်ချက်နှုံထားတမတ်မှုကြောင့်တမိုးနဲ့အင်ချမ်းမြေတွေပို့ပြီးတော့အယောင်းဝယ်ကောင်းလာလိမ့်မယ်လို့အင်ချမ်းမြေအကျိုးဆောင်တူဖြစ်တဲ့ကုဆွထုတ်ကမြင်ပါတယ်
။တမိုးနဲ့တဲ့ဟာလေးတွေကပို့ပြီးတော့လည်းအယောင်းဝယ်တက်လာမယ့်သဘောရှိတယ်။ပြီးလို့ရှိရင်အစိုးရအနေနဲ့လည်းအခွန်ပိုရလာနိုင်တဲ့သဘောရှိတယ်။အရင်ကလို 37% ဆိုတော့တော်တော်များများဆောင်ရင်ကြတော့ဟို special power နဲ့နေကြတာများတယ်လေ
Okay ရ special power နဲ့နေရဆိုတာဘယ်လိုလဲခင်ဗ
ျသူဝယ်ပြီးလို့ရှိရင်သူ့နံပါတ်ကိုမချိန်သေးဘူးသူ့နံပါတ်ကိုချိန်လို့ရှိရင် 37% ပေးရမှာဆိုတော့မူလပိုင်ရှင်အနေနဲ့သူက၃နှစ်ကို special power နဲ့သူကခြင်ထားလို့ရတော့ကျွန်တော်ဆက်ရဆရာရုံးပါသူ့ရဲ့ special power လေးယူထားလိုက်ပြီးတော့၃နှစ်ပေါ့ခြင်ထားလို့ရတော့အဲ့ဒီအချိန်လွဲမှာရောင်းဝယ်လို့တော့အစိုးရလည်းခုံမရဘူးနံပါတ်မပြောင်းဘဲနဲ့အဲ့လိုလုပ်ကြတယ်လက်ဆင့်ကမ်းပြီးတော့လေ
โอเคနောက်တစ်ချက်ကအခုကဝင်ငွေမပြနိုင်တဲ့ငွေကြေးလို့ဆိုလိုက်တဲ့သဘောကြတဲ့ခါကျတော့ဒီငွေမဲကင်ထားတဲ့တော်တော်လေးချမ်းသာတဲ့သူတွေအတွက်ကအခွင့်အလမ်းဖြစ်မလာနိုင်ဘူးလား
ငွေကြေးတက်နိုင်တဲ့တော်တက်နိုင်တဲ့လူတွေဟိုသိတောင်းတဲ့ချီတဲ့အကွက်တွေများသောအားဖြင့်သူတို့ဝယ်ကြတာပြားတယ်လေအခုလို့ဟာမျိုးဆိုရင်တော့နောက်တစ်ချက်ဖြစ်လာနိုင်တဲ့ဟာကတော့သူကသိတုံးတော်ဟာတွေကိုအများကြီးရှောက်ဝယ်ကောင်းလဲဝယ်နိုင်တာပေါ့နော်ဆိုတော့အဲ့ဒါကြောင့်မလို့ဟိုစင်ကြီးဘုံဒေတာဟာလေးတွေပို့ပြီးတော့တက်လာနိုင်တယ်လို့ယူဆရတယ်သုံးတော်အောက်ဟာတွေကတော့ပို့ပြီးတက်လာနိုင်တယ်လို့ယူဆရပါတယ်ဗျ
အခုလိုဒီသတ်မှတ်ချက်တွေကြောင့်အကြောင်းကြောင်းကြောင့်ဝင်ငွေရလမ်းမဖော်ပြနိုင်တဲ့ငွေကြေးတွေနဲ့အင်ချမ်းမြေဝယ်ယူမယ်ဆိုလို့ရှိရင်ဒီငွေကြေးတွေဟာတရားဝင်ငွေဖြူဖြစ်လာနိုင်မှာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာကမတမာတဲ့နည်းနဲ့ရတဲ့ငွေမဲတွေရှိခဲ့တယ်လို့ပဲပြပမိသားစုတွေကပို့တဲ့ငွေအမွေရတဲ့ငွေစသဖြင့်ဝင်ငွေမဖော်ပြနိုင်တဲ့ငွေကြေးတွေလည်းရှိနေတာပါအခုဒီပြင်ဆင်ချက်ကြောင့်မလို့ဝင်ငွေရလမ်းမဖော်ပြနိုင်တဲ့ငွေကြေးအနေချင်းရှိသူတွေအတွက်ပို့ပြီးတော့အကျိုးဖြစ်မယ်လို့တော့မျှော်လင့်ရပါတယ်အခုဒီဘတ်လ10ရက်နေ့ကပြည်တော်စုလွှတ်တော်မှာအတည်ပြုခဲ့တဲ့ဒီအခွန်ကောက်ဆိုင်